ကိုဗစ်ကရောဂါကာလစာဝတ်နေရေးအခက်ကြုံနေရတဲ့အခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့ရမှာအငင်းပွားစရာဖြစ်နေတဲ့အပေါ်ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂါကာလမှာစာဝတ်နေရေးအခက်အခဲကြုံနေကြရတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကရှိခါနဲ့ငွေကြေးအကူအညီထောက်ပံ့တာ၄ချိန်ရှိတာပဲမဲ့ရသင်းရထိုက်သူတွေမရဘူးဆိုပြီးဝေဖန်တန်တွေလည်းအကြိမ်တိုင်းလိုလိုကြားနေရပါတယ်။အခုနောက်ဆုံးစတုထအကြိမ်ထောက်ပံ့ကြေးပေးရမှာတော့ကက်ယောဂါကြောင့်အိမ်ပြင်မထွက်ရအမိန်ထုတ်ထားတဲ့မြို့နယ်တွေကအခြေခံလူဒန်းစားအိမ်ထောင်စုတစုကိုကျပ်၄000အိမ်ပြင်မထွက်ရအမိန်ထုတ်ပြန်မထားတဲ့မြို့နယ်တွေမှာတအိမ်ထောင်ကျပ်၂000နှုန်းသတ်မှတ်ထားတာပါ။ဒါပေမဲ့လည်းဒီလိုထောက်ပံ့ရမှာရာသင့်တဲ့သူတွေမပါဝင်ဘူးဆိုပြီးသက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုကန့်ကွက်ဆန္ဒပြတာတိုင်ကြားတာတွေလည်းပေါ်ပေါက်နေပါတယ်။ရန်ကုန်တိုင်းရွှေဘက်ကန22ရပ်ကွက်မှာနေတဲ့မမျက်သူစားကတော့လက်လောက်လက်စားတဦးဖြစ်ပေမဲ့အစိုးရကထောက်ပံ့တဲ့၄ချိန်စလုံးမရခဲ့ဘူးလို့ပြောပါတယ်။ငါတ
ို့ဆက်ချက်ရလက်လောက်လက်စားသမားပဲမှဝင်နားလည်းမဟုတ်ဘူး၊ဒါကကြီးကြပ်ချမ်းသာလည်းမဟုတ်။အခုကညီမတို့22ရက်ပတ်မှာဘာဖြစ်နေလဲဆိုအင်ဂျင်တစ်ထောင်ကျော်ပဲရှိတာမရှိရလို့။မရှိရလို့လက်ချိုးကြီးလာလို့ရှိလို့ရှိရင်900နီးပါးရှိ။အခု900နီးပါးမှာ400ကျော်ပဲရတယ်။ညီမတို့600ကျော်900နီးပါးမရဘူး။ပြီးတော့ဆင်းရဲကောက်တယ်ဆိုတာကလည်းညီမတို့အိမ်မှာတောင်းချောက်ရှိရဒီဘက်ကိုဆင်းရဲလာကောက်ဘူး။ညီမတို့လမ်းတော့သူတို့နီးစက်ရနီးစက်ရပဲဆင်းရဲကောက်သွားတဲ့အခါကျညီမတို့ကဘာမှရမလဲ
။ကက်ယောဂါကာလစာဝတ်နေရေးအကြက်တဲကြုံနေရသူတွေကိုအစိုးရကစစ်စစ်ပြီးအထောက်ပံ့တွေပေးနေတယ်ဆိုပေမဲ့အား내ချက်တွေရှိနေသေးတာကိုလည်းတာဝန်ရှိသူတွေကအတိအမှတ်ပြုလက်ခံထားကြပါတယ်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အခက်ခဲကြုံနေရသူတွေမြန်မြန်ဆန်ဆန်အကူအညီရအောင်သတ်မှတ်ချက်တွေကိုရှော့ပို့ဖို့နဲ့အစိုးရကပုံမူအကုန်ကြခံသုံးစွဲဖို့အကြံပြုပါတယ်
။အခုချိန်ကလူတွေကမတမာတဲ့နီးနေနဲ့လုံခြံပြီးအစိုးရငွေကိုဖြုံးချမယ်ဆိုတဲ့စိုးရင်မှုနဲ့နော်ကတစ်ဖက်ပေါ့နော်။နောက်တစ်ဖက်ကကျွန်တော်တို့အစိုးရကဒီလိုအပ်နေတဲ့အခြေခံပြည်သူတွေကိုအချိန်မီမထောက်ပံ့နိုင်ရင်အဲ့ဒီလူတွေဟာပို့ပြီးတော့ဒုက္ခရောက်နိုင်တယ်ဆိုတဲ့တစ်ချက်ပေါ့နော်။အဲ့ဆိုရင်မှုနှစ်ခုကြာမှာကျွန်တော်တို့ကလွန်ဆွဲနေရတဲ့ကာလပေါ့။အဲ့တော့ကျွန်တော်အမြင်အပြောမယ်ဆိုရင်တော့ဟိုမတမာမှုတွေကိုစိုးရိမ်နေမဲ့အစားပေါ့နော်။ဒီလိုနေလိုမဲ့လူတွေရမယ်ရသင့်တဲ့လူတွေအားလုံးကအမြန်ဆုံးနည်းနဲ့မြန်မြန်ဆန်ဆန်လာပြီးတော့ထုတ်ယူနိုင်အောင်ဒီ criteria နည်းနည်းနဲ့ပေါ့နော်စီမင်းစီကံနည်းနည်းနဲ့ထုတ်ပေးတဲ့ပုံစံကိုပို့ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်။အဲ့တော့ဒါကြောင့်မို့ဆိုကအစတည်းကစီမင်းစီကံနဲ့တတ်မှတ်တဲ့ဟာဘောင်လေးကိုနည်းနည်းကျယ်ကျယ်လေးထားပြီးတတ်မှတ်တယ်ဒီအတွက်ကိုလည်းတိတ်ပြောမနှမြောသင့်ဘူး။ဘာကြောင့်လဲဆိုဒီအချိန်ကတော့တကယ်ကိုပဲလိုအပ်နေတဲ့အချိန်ဖြစ်နေတယ်နော်။မတမာမှုတွေကျူးလွန်မယ်ဆိုတဲ့ကိစ္စကတော့နောက်တစ်ဆင့်အနေနဲ့ပဲဖြေရှင်းနေတယ်လို့ထင်တယ်။မတမာမှုတွေလုပ်ခဲ့ရင်တော့အစိုးရကိုတိုင်သာပေးနိုင်ပါတယ်အကြံပြုနိုင်ပါတယ်ဆိုတော့အဲ့ဒီအပေါ်မှာပဲမူတည်ပြီးတော့ဆိုးရွားကပြန်ပြီးတော့ဒေးယူဆောင်ရတာမျိုးလုပ်မယ်ဆိုရင်တော့ပေးတဲ့ကိစ္စကထောင်သိမ်းမှုမဖြစ်ဘူးနော
်ကက်ယောဂါကာလမှာအခြေခံလူဒန်းစားတွေကိုပေးတဲ့ထောက်ပံ့ကြေးတွေမရတာမျိုးရှိရင်တိုင်ကြားနိုင်အောင်ဆောင်ရွက်ပေးထားပြီးဖြစ်သလိုကြံခဲ့တဲ့သူတွေကိုလည်းထပ်ပြီးပံ့ပိုးပေးမှာဖြစ်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကက်ယောဂါအခြေအနေနဲ့ပတ်သက်လို့ပြည်သူကိုမနေ့တုန်းကပြောကြားတဲ့မိန့်ခွန်းမှာထပ်သွင်းပြောကြားခဲ့တာပါ
ဒီထောက်ပံ့ကြေးတွေပေးတာဟာအခုဆိုရင်သဒ္ဒုထအကျင့်ရှိပါပြီ။ပထမဒုတိယတတိယအားလုံးချော့ချုံမုံမွေဖြစ်ခဲ့ပါတယ်။အခုသဒ္ဒုထအကျင့်မှာတချို့နေရာတွေမှာလူစုလူဝေးလုပ်ပြီးတော့နည်းနည်းဆူပူရာတွေဖြစ်လာတယ်ဆိုတာလည်းကျွန်တော်တို့တွေ့ရပါတယ်။ဒါတွေကလည်းမလိုအပ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ယူရဲချက်ကဘယ်သူ့ကိုမှခြံခဲ့ဖို့မရှိပါဘူး။ဘယ်သူ့ကိုလည်းခြံခဲ့မှာမဟုတ်ပါဘူး။အကြောင်းအကျောင်းမလို့ကြံခဲ့တယ်ဆိုလို့ရှိလို့ရှိရင်အခုဒီဟာကိုတိုင်ကြားနိုင်တဲ့ဌာနကိုကျွန်တော်တို့စပြီးတော့ဌာနတွေကိုဖွင့်ပါပြီ။အဲ့တော့တိုင်ကြားနိုင်ပါတယ်။တိုင်ကြားပြီးတော့ကိုကြိုင်းခဲ့ပါလေကုမိသားစုကြိုင်းခဲ့တယ်ဆိုရင်ကြိုင်းခဲ့တယ်တယောက်တည်းသမားမှုလို့လဲကိုရပိုင်ခွင့်ကိုမရဘူးဆိုလို့ရှိရင်တိုင်လို့ရပါတယ်အဲ့ဒါအေးစစ်စစ်နဲ့ဒီတိုင်စာဌာနမှာတိုင်ကြပါအခြေအနေဘယ်လိုဖြစ်တာလဲဆိုတော့ပြောကြပါကျမတို့ရည်ရွယ်ချက်နဲ့ဘယ်သူ့ကိုမှကျမတို့ထားခဲ့မှာလဲမဟုတ်ပါဘူးအကဲကြံခဲ့လို့ရှိလို့ရှိရင်ပြန်ပြီးတော့ပေါင်းပို့ပေးမှာဖြစ်ပါတယ်
ထောက်ပံ့ခြင်းမရတဲ့သူတွေရှိရင်တိုင်ကြားနိုင်ဖို့အတွက်တိုင်းနဲ့ပြည်နယ်မြို့နယ်အလိုက်တိုင်ကြားစာဖြည့်ရှင်ရေးဌာနတွေဖွင့်ပေးထားပြီးဖြစ်သလိုတိုင်ကြားနိုင်တဲ့ဖုန်းနံပါတ်တွေကိုလည်းပြည်ထောင်စုအစိုးရရုံးဝန်ကြီးဌာန Facebook စာမျက်နှာကနေကြေညာပေးထားပါရယ်။ပထမအကြိမ် April လနဲ့စွန်လမှာအိမ်ထောင်စုပေါင်း 9.4 တန်အတွက်ကျပ်82ဘီလီယံ။ဒုတိယအကြိမ်ဇူလိုင်လနဲ့ဩဂုတ်လအတွက်အိမ်ထောင်စု 9.4 တန်အတွက်တအိမ်ထောင်ကျပ်2000နှုန်းနဲ့218ဘီလီယံကျော်။တတိယအကြိမ်စက်တင်ဘာလအတွက်အိမ်ထောင်စုပေါင်း 9.8 တန်ခန့်အတွက်113ဘီလီယံကျော်ထောက်ပံ့ပေးခဲ့ပြီးသတ္တုထအကြိမ်မှာအိမ်ထောင်စုပေါင်း6တန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့ရည်ရွယ်ထားတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါရယ်။ကက်ယောဂါကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြရတဲ့ပြန်ကြစေတဲ့အငှားရေမောင်းကြပန်းလုတ်သားရေလုတ်သား Alok jantama chan lok da pokrika longan rui ma lokai ni ja de ni za da ma mho ya yi win de acha pomman win win ma shi de alok tama rui ne alok lame phi ni tu rui go achi khan lu dan za rui aphi tat mat bi aso ya ga thauk pan pe ni da ba တချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပရိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအသက်နှစ်နှစ်အောက်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုးတွေကိုလည်းအစိုးရနဲ့နိုင်ငံတကာအတိုင်းအဝန်ကထောက်ပံ့ကူညီနေတာတွေလည်းရှိပါသေးရှင်ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်